ဘင်္ဂလားဒေ့ရှ်ဘက်မှခိုလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်ပညာရေးကျန်းမာရေးဘိုင်းတို့မှအကူအညီတွေတိုးပေးမယ်လို့အင်ဒိုနီးရှားသမ္မတကကူတူပလောင်ဒုက္ခသည်စခန်းကိုသွားတဲ့ခရီးစဉ်အတွင်းကတိပြုပြောဆိုလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ပဇာကရိုဟင်ဂျာဒုက္ခသည်စခန်းကိုအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုမနေ့တနင်္ဂနွေနေ့ကသွားရောက်ခဲ့တာဖြစ်ပါတယ်
။ Working closely with the communities and the humanitarian NGOs, the government will also soon provide health facilities.
လူမှုအတိုင်းအဝိုင်းနဲ့အကူအညီပေးရဲ့အဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်ပြီးအင်ဒိုနီးရှားအစိုးရဘက်ကကျန်းမာရေးဆိုင်ရာအထောက်အကူတွေမကြခင်မှာပေးအပ်သွားမှာပါ။စေယုံတွေ၊ပညာရေးစင်တာတွေ၊စိတ်ထံရာကုသရေး၊ရွေးရှားစေကုသပေးရေးဝန်ဆောင်မှုအတွေ့ရေးပေါ်ကားတွေ၊ဆိုလာပြားတွေနဲ့ရေသန်းဆက်တွေပေးမယ်လို့အင်ဒိုနီးရှားသမ္မတကကတိပြုသွားတာပါ။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့မှာလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေပေးရေးအစိုးရနဲ့လက်တွဲဆောင်ရွက်ကြတဲ့အင်ဒိုနီးရှားလူမှုအတိုင်းအဝိုင်း NGO တွေအားလုံးကိုကျေးဇူးတင်တဲ့အကြောင်းအင်ဒိုနီးရှားသမ္မတကပြောပါတယ်။အင်ဒိုနီးရှားသမ္မတရဲ့ဘင်္ဂလားဒေ့ရှ်ခရီးစဉ်အပြီးထုတ်တဲ့ပူးရဲကြေညာချက်မှာလည်းမြန်မာနိုင်ငံရခိုင်ပြည်နယ်တဲကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ကြသူတွေကိုလူသားချင်းစာနာထောက်ထားမှုအကူအညီတွေအပါအဝင်အင်ဒိုနီးရှားဘက်ကဖေးမှကူညီမှုအတွေ့ကျေးဇူးတင်ရှိတယ်လို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာကပြောဆိုထားပါတယ်ရှင်။